โอเคปมคดอกเตอร์สาวเวครับကျွန်တော်တို့မြန်မာနိုင်ငံမှာအခုနေရာဒီဝင်လာပြီပေါ့နော်အဲ့ဒီတော့ရာသီဥတုကစပူလာပြီးတော့မီးပြတ်တာနဲ့ရေပြတ်နိုင်တာတချို့ကြုံတွေ့လာတဲ့အချိန်မှာအပူတန်ကြောင့်ဆရာကြီးဒီဖြစ်နိုင်တဲ့အန္တရာယ်နဲ့ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြကြရလဲဆရာကြီ
းဟုတ်ကဲ့ဟိုရာသီဥတုပူလာတာနဲ့မြတ်တော့နေရာဒီမှာဖြစ်တတ်တဲ့ဒီအူတန်ကြောင့်ဖြစ်တဲ့ရောဂါတွေရှိပါတယ်ကျွန်တော်နိုင်ငံမှာလည်းအပူတန်ကများတော့နော်သူတင်တော့ဗမာပြည်လေပိုင်းတို့နေရာမျိုးဒီအပူပိုင်းဒေသဆိုတော့ပို့ပြီးတော့ပူချင်ရများတာပေါ့လေအဲဒီကြားထဲမှာအခုဆိုရင်တော့ဟိုမီးပြတ်တာတွေပဲရှိလို့ရှိရင်လည်းဒီဒါတော့တောရဒေသတွေမှာတော့အဲကွန်တွေပဲမသုံးနိုင်ပါဘူးဒါပေမဲ့မီးပြတ်တဲ့ကြတော့မြို့မှာပါအပူရာတွေရှိလာတော့ပေါ့နော်အဲလိုပြီးတော့ကြတော့ဒီလောင်စာစီခက်ခဲပါညာတာတွေပေါ့နော်အဲမီးပြတ်တော့လေရေရှားနိုင်တာပေါ့နော်အဲဒီချက်တွေဒီပူရံကဖြစ်တဲ့အရာကနည်းနည်းပိုဆိုးနိုင်မစရာရှိတယ်လို့ကျွန်တော်တော့တန်မြာဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဆရာဘလို့ပိုဆိုးလာနိုင်တာမျိုးလဲဆရာကြ
ီးရာသီဥတုပူလာတာနဲ့အမြလူတွေမှာခံစားတတ်ရတယ်ပေါ့နော်ဒါလူကြီးတွေဖြစ်သလိုကလေးတွေကလည်းပိုတော့တော့ဒီကာမိုရက်ဂူလေးရှင်းလို့ခေါ်တဲ့အပူချိန်အတိုင်းကိုထိမိတာသူတို့ကပိုအားနေတာပေါ့အဲကြတော့သူတို့ကတော့ပိုပြီးခံစားရတယ်ပေါ့နော်အဲတော့အပူတိုင်းတော့ဖြစ်တဲ့ယောဂတွေရှိပါတယ်ပထမတစ်ခုကတော့ပူတာများရင်လူရဲ့ခန္ဓာကိုယ်ဆိုတာပဝင်းညင်ပူတိုင်းလိုက်ပူလို့မရပါဘူးအဲ့ဒီပူတိုင်းလိုက်မပူပဲနဲ့ညာတော့ကတော့ဒီလူရဲ့ခန္ဓာကိုယ်ပုံမှန်ပူခြင်းကသိရင်ရှာသိမရှိဘူးနော်ဥမာ95နဲ့105ဒီလောက်ကြားမှာထိမ့်သိမ့်တာအဲ့ဒါဤတဲ့အေးသွားလည်းမရဘူးဤတဲ့ပူသွားလည်းမရအဲ့တော့ပဝင်းညင်ပူလာရင်ခန္ဓာကိုယ်ကအဲ့ဒီပဝင်းညင်ပူတဲ့အချိန်လိုက်မပူပဲနဲ့အေးအောင်လုပ်ရပါပူခြင်းကိုပြန်ပြီးတော့ချိန်ပြရတော့အဲ့ထိမ့်တဲ့အခါမှာအဓိကမက်ကနီဇင်ကတော့ချွေးထွက်တာပါတော့ချွေးထွက်ခြင်းအပြင်ပါလိမ့်မယ်လို့ဆိုချွေးရအရေပေါ့နော်အရေကနေအငွေ့ဖြစ်ကိုပြောင်းပြီးတော့ခန္ဓာကိုယ်ကနေငွေ့ပြန်သွားတယ်အဲ့ဒီခါကျတော့အရေကနေငွေ့ဖြစ်ပြောင်းမှုအတွက်လိုတဲ့အပူပေါ့နော်ကိုယ်ကနေဆုတ်သွားတယ်အဲ့လိုဆုတ်သွားခြင်းအပြင်လူကအေးပြီးကြံခဲ့တယ်ပေါ့နော်အဲ့တော့ဆိုတာချွေးထွက်တယ်ဆိုတာကဟိုအလကားမဟုတ်ပေါ့နော်ခန္ဓာကိုယ်ရဲ့အပူချိန်ကိုအဲ့လိုထိမ့်သိမ့်ပေးတဲ့အဓိကနည်းလမ်းတစ်ခုပါပဲနောက်ကတော့ပေါင်းဝင်းညီမလေးတိုက်တယ်ဆိုတော့အဲ့လေကပူနေတဲ့ခန္ဓာကိုယ်ကအပူဆုပ်ယူသွားတယ်ပေါ့နော်အဲ့လိုမျိုးတွေလည်းရှိပါအဲ့တော့နွေရာသီမှာပူလာတာနဲ့အမျှချွေးရည်ကထွက်လာမယ်ချွေးထွက်တာလည်းဒီအတိုင်းသာရှိတယ်ပေါ့နော်ချွေးထွက်ခြင်းအပြင်ခန္ဓာကိုယ်ကယင်တဲ့စားတတ်တွေဆုံးရှုံးတာပေါ့အဲ့တော့အဲ့ဒါကိုလုံလောက်အောင်မဖြစ်ပေးနိုင်လို့ရှိရင်လူမှနှုံးတာခွေတာဟိုမောပန်းသွန်းနေတာပေါ့နော်အဲ့လိုမျိုးတွေဖြစ်လာပါတယ်အဲ့ဒါကိုကျွန်တော်ကတော့ heat exhaustion လို့ခေါ်ပါနော်အပူတန်ကြောင့်လုံးခွေတယ်လို့ခေါ်ပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အပူတန်ကြောင့်နှုတ်ခွေရင်ဖြစ်လာပြီဆိုရင်ဒါပထမအဆင့်ပါနော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့လက္ခဏာတွေမှာဆရာကြီးဒီချွေးထွက်တာနဲ့နှုတ်ခွေတာအပြင်တခြားရောကြိုသတိပြုနေတာရှိလားဆရာ
ဒီချွေးထွက်တာတော့ထွက်တော့ထွက်တယ်ပေါ့နော်ထွက်ပြီးတော့နောက်ပိုင်းကျချွေးရမထွက်နိုင်ဘူးဆိုတော့ချွေးခမ်းသွားတယ်ပေါ့အဲ့ဒါကြောင့်အပူတန်ကြောင့်အပူချင်းချက်ချင်းပေါ့အဲ့ဒါလာလေနှုတ်ခွေရင်ဖြစ်တော့နှုတ်ခွေချင်းဆိုတဲ့အတိုင်းပဲလူကအားနေတယ်နှုတ်ခွေတယ်ပေါ့နော်ဘလုံးချင်းမခံခြင်းဖြစ်တယ်ပြီးတော့ဒီမှာသေးပေါက်ခြင်းကြတဲ့ဓာတ်တွေဖြစ်နေတယ်ပေါ့ဗျာအဲ့တော့အဲ့ဒီကမှာတော့ကျွန်တော်ကပြန်ပြီးတော့ဖြည့်တင်းပြရပါတယ်အဓိကတော့ရေနဲ့စားတတ်ပေါ့နော်ဆိုတော့ရေနဲ့ဟိုဓာတ်စားရည်တောက်မှမဟုတ်ပါဘူးခမင်းရည်စားခတ်တော့လည်းရတယ်စားမျိုးစားခတ်တော့လည်းရတယ်အချိုရည်စားခတ်တော့လည်းရတယ်ပေါ့နော်အဲ့လိုရေတိုင်းနဲ့စားတတ်ကိုပြန်လည်ပြီးတော့ဖြည့်တင်းပြရပါအဲ့လိုဖြည့်တင်းပြီးရင်တော့ဒီအပူတန်ကြောင့်နှုတ်ခွေခြင်းကိုလည်းသက်သာစေနိုင်တယ်ပေါ့နော်သူတင်ဓာတ်ရည်ကနေပူထဲမှာလိုပါတဲ့လူတွေတိုက်ခန်းနေပါလေပူတဲ့နေရာမှာနေရတဲ့လူကပူဖြစ်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုလကပြောတယ်နောက်တစ်ဆင့်ပေါ့နော်ဒီချွေးထွက်တာနည်းလာပြီးတော့ဟုတ်ကဲ့
နောက်ဒီတဲ့တက်လာရင်တော့ပူတန်ရောက်ဖြားနာခြင်းပေါ့နော်ကျွန်တော်ကသိထားပပစီယာလို့ခေါ်ပါတယ်အပူတန်ရောက်ဖြားခြင်းဖြစ်လာလူကတကယ်လို့ပူလာတာအချင်းကြာလာပြီးဆိုလို့ရှိရင်ချွေးကမထွက်နိုင်တော့ဘူးချွေးကလည်းခန်းသွားတယ်ပေါ့အဲ့လိုချွေးခန်းသွားလို့ရှိရင်ပဝင်းညာပူလာလဲဘလာပြောတဲ့ပူရှင်ကိုပြန်ထိမ့်ပေးမဲ့ချွေးရမထွက်တော့ဘူးဆိုရင်ပဝင်းညာပူတဲ့လောက်ကိုကပူလာပါဒါကိုအပူတန်ကြောင့်ပူချင်းကြီးချင်းပေါ့နော်ဟီထပ်ပက်ပရက်ဆီယာလို့ခေါ်တယ်အဲ့တော့အဲ့ဒါကကြောင့်လို့ကျန်တဲ့အဖျားတွေနဲ့သမားနိုင်တယ်ပေါ့နော်ဆိုလိုတာကယောဂပုံဝင်လို့ပဲဖျားတာလားဆာစီချောင်းလို့အာပြီးအောင်ဖြစ်လို့ဖျားတာလားစသည်မှားတယ်ပါဒါပေမဲ့တခြားပြန်ကြည့်တော့သူက66ကျင်းနဲ့ဖျားနေတယ်ပေါ့နော်ဆိုလိုတာအပူတန်ကဟိုပဝင်းညာပူလို့မရလူကပူဝီးဖြစ်နေတယ်ချွေးလည်းမထွက်ဘူးเนาะအဲ့လိုမျိုးဒီပြင်အကြောင်းအရာတွေလည်းမရှိဘူးအဲ့လိုမျိုးဖြစ်ပါအဲ့လိုဖြစ်တဲ့ခါကျလို့ရှင်တော်လည်းဟိုပိုးသဆေးတွေပါလိပြီးပေးနေတော့အကျိုးမရှိဘူးเนาะအဲ့ဒါဆိုပူရင်အေးအောင်လုပ်ပြရတော့ဗောနော်အေးတဲ့နေရာမှာထားပေးပ တယ်ဒါကြလို့ရှင်တော့ဟိုမန္တစသောနဲ့ညနေကြီးချိုးအဲတိတ်မပူခင်မှာချိုးတော့ချွေးထွက်လာရင်တော့မပြင်းနဲ့ချွေးနဲ့အေးပစီပေါ့နော်အဲ့လိုမျိုးလောက်ပါကြိုက်ကြလဲမိပါတွေကဘယ်လိုဖြစ်လဲဆိုချွေးထွက်တိုင်းလိုက်တော့နေတယ်ပေါ့နော်ချွေးထွက်တိုင်းတော့အင်းကြီးလေးလည်းအခါကျတော့လူချင်းနဲ့အနည်းတရာမရအောင်ဖြစ်တယ်ပေါ့နော်အဲ့ဒီကလေးမှဆိုပိုဖြစ်တာတွေ့ရတယ်ပေါ့နော်အဲ့တော့ဒါကဗုဒ္ဓံကြောင့်ရှားနာခြင်းပေါ့နော်အဲ့ဒါ heat hyperplexia ဆိုတာဒုတိယအဆင့်မှာ
ဟုတ်ကဲ့ဆရာအဲ့တော့သူ့ကိုဒီအရေးကောင်းတဲ့နေရာမျိုးကလည်းတစ်စင်ခုနကဆရာပြောတဲ့ရေချိုးတာနဲ့သက်တာလာတဲ့တဲ့ဘောရှိတာပေါ့ဆရာနော
်ဟုတ်ပေါ့ရေဘူးရပြင်းတော့ကျွန်တော်တို့ကပူရင်အေးအောင်လုပ်ပေးရမှာပေါ့ကွာဒီမှာအေးအသိပူရဆိုလို့ရှိရင်လေးဝင်လို့တဲ့ကောင်းတဲ့နေရာမှာနေပေါ့နော်တပင်ရေကောင်းကောင်းရှိတဲ့နေရာမှာနေမယ်အဲနေဒီပိုင်းမှာဆိုခရီးကြောင်းကန်နေပေါ့ရှိတယ်ပေါ့ကွာအဲကွန်ဖွန်နဲ့လို့တန်းနိုင်တော့လေအဲကွန်ဖွန်နဲ့ခန်းထဲမှာနေပေါ့အဲ့လိုမျိုးလုပ်လို့ရပါတော့အေးအဝတာကောင်းတဲ့နေရာတော်ဒီပိုင်းမှာအေးအဝတာတပင်ရေအောက်မှာနေလို့ဆိုတော့ဘူဒံခန်းနိုင်တာပေါ့နော်တော့ဟိုဖျားရေကြောင်းကန်နေလဲအဆူကြီးကြီးမမဆိုရင်တော့ဟိုအေးတာပေါ့နော်အဲ့ဒီလိုလုပ်လို့ရတယ်နောက်တစ်ခုကတော့ဒီကနကူအေးစီဖို့တည်းရေချိုးရမယ်ရေချိုးတဲ့အခါကျတော့တိတ်ကူတဲ့အချိန်မှာမချိုးပါနဲ့တိတ်ကူတဲ့အချိန်မှာချိုးတော့ဘာဖြစ်လဲဆိုတော့နေလည်းနေဘူးဆိုချွေးတွေထွက်နေတယ်ကနကူရဲ့အပူချိန်ပြန်ထိန်နေတယ်အဲ့အချိန်မှာရေချိုးလိုက်တဲ့အခါကျတော့ထွက်နေတဲ့ချွေးတွေကိုအကုန်လုံးတုတ်ပြစ်သလိုဖြစ်သွားအောင်အဲ့ကျတော့သူကအဲ့ဒါဟိုရေချိုးပြီးတုတ်လိုက်တဲ့အခါဆိုလို့ရှင်တော့ဆော့ဆော့ကြီးနဲ့အကြာကြီးပူသွားမှာပေါ့နော်အဲ့လိုမျိုးဖြစ်သွားတယ်အဲ့ကျတော့တက်တာတွေပဲဒီဖြစ်တတ်တယ်ပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ